ထိုင်းနိုင်ငံရယောင်ပြည်နယ်အတွင်းကမြန်မာနဲ့ထိုင်းအလုသမာ၆၀၀လောက်ရှိတဲ့ပင်လယ်ဇာထုတ်လုပ်တဲ့စစ်ရုံမှာအလုသမာတွေကိုဩဂုတ်လ၅ရက်နေ့ကကိုဗစ်ကရောဂါပိုးရှိမရှိစစ်ဆေးခဲ့ရမှာ
ကိုဗစ်ကူးစက်သူ290ကျော်ရှိတဲ့အတွက်စစ်ရုံကိုယာယီပိတ်လိုက်ရကြောင်းထိုင်းတောင်မှအခြေစိုက်ပြည်ရင်းနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကအလုသမားကြီးရတာဝန်ဦးမင်းဦးကပြောပြပါတယ်စစ်ရုံမှာအလုသမားတွေရှိလိုက်တော့ဟိုကပြစ်တာပေါ့နော်ကိုဗစ်ရှိလိုက်တော့တွေ့ရပေါ့ထောင်းချရာကျော်ရှိတယ်အဲ့ဒီအချိန်မှာပြစ်တာကိစ္စဟိုဒီနေ့ရက်နဲ့ကမရှိတာမရှိဘူးအဲ့ဒီကျွန်တော်တို့အမြန် စတွေ့တဲ့သဘောပေါ့နော် and is တွေ့ပြီးတော့တခြားလူတွေကူးတဲ့သဘောတင်းကြည့်တာတော့အဲ့ဒီမှာတော့မြန်မာတွေကတော့ရှိတာပေါ့မြန်မာတွေမဟုတ်ဘူးအမှဒီအခြေပဲကျန်တာကမော်ရီယာလည်းရှိတယ်လေ
အဲ့ဒီမှာကအဲ့ဒါပင်နီလာထုတ်တဲ့ဆဲဟုတ်တယ်အေဂန်ဆဲလို့ဆိုတယ
်ပင်နီ
လာထုတ်တဲ့ဆဲပေါ့
အခုလိုမျိုးလူ290လောက်ကိုဗစ်ကူးစက်နေတာတွေ့ရှိရပြီးတဲ့နောက်စစ်ရုံကိုပိတ်ထားလိုက်ပြီးဆက်ဆက်သူတွေကိုဆက်လက်ဆစ်ဆေးရမယ့်အခြေအနေရှိနေတယ်လို့လည်းဦးမင်းဦးကပြောပါတယ
်စစ်ရုံကိုပိတ်လိုက်တယ်အဲ့ဒီဟာတွေ့လိုက်တဲ့အချိန်တွေ့ပြီးတော့ငါပိတ်တာလေသူတို့ကဟုတ်က
ဲ့
တွေ့ပြီးတော့ပိတ်လိုက်တဲ့အချိန်မှာလည်းသူကပြောမယ်ဆိုလို့ရှင်တွေ့ထားတဲ့လူတွေနဲ့အာသူတွေနဲ့ဆက်ဆက်မှုရှိတယ်ပေါ့နော်အဲ့ဒါတွေရတယ်လာအောင်ပါလေဆက်ပြီးတော့လေ
ထိုင်းဝန်ကြီးချုပ်ပရာယွတ်ကျန်ဝချာအပါဝင်ထိုင်းဝန်ကြီးများအစည်းအဝေးမှာတော့တိုင်းနိုင်ငံအတွင်းရှိအနီးရင်းအောင်သတ်မှတ်ထားတဲ့ပြည်နယ်တွေကိုဩဂုတ်လ31ရက်နေ့ထိကန့်သတ်ပိတ်ဆို့မှုတွေဆက်လုပ်ထားအောင်မှာဖြစ်တယ်လို့ဆိုပါတယ်။ဒီထဲမှာကိုဗစ်ကူးစက်မှုအများဆုံးဖြစ်နေတဲ့ရယောင်ပြည်နယ်လည်းပါဝင်ပါတယ်။ထိုင်းနိုင်ငံမှာကိုဗစ်အသေးလူနာ 94,800 ကျော်ထိတိုးလာပြီးဩဂုတ်လ18ရက်နေ့တနေ့ထဲမှာပဲကူးစက်သူ 2,100 ကျော်ရှိပါတယ်။သေဆုံးသူကလည်း 8,000 ကျော်အထိရှိလာပါပြီ။ကူးစက်မှုတွေထဲမှာတော့ရှစ်ပြောင်းလူသမားတွေတောင်းတဲ့ချီပြီးကူးစက်မှုတွေဖြစ်ပေါ်နေပါရဲ့ရှင်။